ထိုင်းနိုင်ငံမဲဆောင်မျိုးကမဲဆိုင်မျိုးကတမ်လွန်ကူထဲမှာပိတ်မိနေတဲ့73ယောက်ရဲ့အသက်ကိုအောင်မြင်စွာကယ်တင်နိုင်ခဲ့တာဟာတကဘာလုံးရဲ့ဝိုင်းဝန်းပူပေါင်းဆောင်ရွက်တဲ့ကြိုးပမ်းအားထုတ်မှုကြောင့်ဖြစ်တယ်လို့ထိုင်းကယ်ဆယ်ရေးအဖွဲ့ရဲ့ခေါင်းဆောင်ကဘူရူနီမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်
တမ်လွန်လိုင်းကူတဲ့တရေနှစ်ပတ်ကျော်ပိတ်မိနေတဲ့တောဝက်ဘောလုံးအသင်းသားလူငယ်12ဦးနဲ့နီးပြဆရာ2ဦးတို့ကိုအောင်မြင်စွာကယ်ဆယ်နိုင်ခဲ့ပြီးနောက်တစ်ရက်ဇူလိုင်လ17ရက်နေ့ကချင်းရိုင်မြို့မှာထိုင်းအာဏာပိုင်တွေသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါနိုင်ငံတကာအတိုင်းဝိုင်းရဲ့ပူးပေါင်းဆောင်ရွက်မှုအင်အားကြောင့်ကယ်ဆယ်ရေးလုပ်ငန်းအောင်မြင်ခဲ့ကြောင်းထိုင်းကယ်ဆယ်ရေးအဖွဲ့ကောင်းဆောင်နရုဆက်ထနွန်ခွန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
The work together with the same ultimate goal.
ပင်ကူထဲမှာပိတ်မိနေတဲ့73ယောက်ရဲ့အသက်ကိုကယ်တင်ဖို့ဆိုတဲ့တူညီတဲ့နောက်ဆုံးရည်မှန်းချက်နဲ့တကဘာလုံးကပါဝင်ဆောင်ရွက်တာပါ။အားလုံးကိုအသက်ရှင်လျက်ကယ်ထုတ်နိုင်တဲ့အရေးကြီးဆုံးအချက်ကတော့ဝိုင်းဝန်းပူပေါင်းပြီးကြိုးပမ်းအားထုတ်ကြလို့ဖြစ်ပါတယ်။ဒါကဘာလဲဆိုတော့ကျွန်တော်တို့ဘယ်သူကိုမှနောက်ချံမထားသင့်ဘူးဆိုတာပါ
။ရေတွေပြည့်နေတဲ့ဂူထဲကနေကလေးတွေကိုအခုလိုအချိန်တိုအတွင်းကယ်ထုတ်နိုင်ဖို့ဖြစ်လာရတဲ့အကြောင်းရင်းကိုလည်းသူကအခုလိုပြောပြပါဗျ
။จริงๆแล้วเรายังรอเวลานะครับเพื่อความพร้อมนะครับแต
่ในกระทั่งเราก็อึดต่อซงเฉิงของส่องนะครับだใบแม้กูแท้มาออกซิเจนเน้ลาได้เฉกก็เฉิงของส่องไม่ได้เกเซยี้โรงงานฤกูไม่ผิดไม่หนีลุผู้ต้นอาไปบาได้ตามันลูกฤนี่เนี่ยออกซิเจน27ยาไกนูนหลอกชื่อเนี่ยอัตชูနိုင်ไปมั้ยไอ้นี่ก็กูแท้ก็ฤกูต้านเล่นเฉิงมาออกซิเจน15ยาไกนูนหลอกเป้ชื่อนี่ล่ะบาตะเกลุเมียออกซิเจนหา27ยาไกนูนออกหยอดตัวมั้ยส่วนเฉิงนี่ฤยังกูซู้ตัวมาဖြစ်ပါတယ်
ရေထဲကနေငုတ်ပြီးတည်ယူရေးမှာကလေးအများစုဟာရေကူးတက်ကြသူတွေမဟုတ်တလို့တရောင်းမှာရေငုတ်ဖူးတဲ့အတွေ့အကြုံမရှိကြတဲ့အတွက်နိုင်ငံတကာကရေငုတ်ကျွမ်းကျင်သူတွေနဲ့ပူးပေါင်းကယ်ဆယ်ရေးလုပ်ငန်းလုပ်ရမှာကလေးတွေကိုမေးစေးပေးခဲ့သလားဆိုတဲ့သတင်းတော့အများပြရဲ့မေးခွန်းကိုတော့ထိုင်းဆိုရတာဝန်ရှိသူတွေဘက်ကအတိအကျဖြေကြားခဲ့ခြင်းမရှိပါဘူး။ဒါပေမဲ့ကယ်ဆယ်ရေးအဖွဲ့ထဲမှာပါဝင်ခဲ့တဲ့ထိုင်းရေတပ်အထူးတပ်ဖွဲ့ဝင်ဟောင်းချာရတနာပီရာနရုံကတော့သူကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့အတွေ့အကြုံကို AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာအခုလိုပြောသွားပါတယ်
။ဟာကြောင့်ဖောက်ကျင်ကျင်ခေါက်လာပါမှာခေါက်လာပါလား
တကယ်တမ်းမှာသူတို့အိပ်ပျော်နေတာပါဒါပေမဲ့သူတို့အားလုံးသတိရှိနေပါတယ်။ဘာကြောင့်လဲဆိုတော့ဆရာဝန်တွေကသူတို့အခြေအနေနဲ့သွေးခုံနှုံးကိုအဆက်မပြတ်စောင့်ကြည့်နေကြတာပါ။ဒါကလည်းသူတို့အလုပ်ပဲလေဒီအတွက်တော့ကျွန်တော်အနေနဲ့ဘာမှအလုပ်စရာမလိုပါဘူးလို့ပြောသွားတာဖြစ်ပါတယ်အခုလိုအလွန်ခက်ခဲတဲ့အခြေအနေအောက်မှာလူ73ယောက်လုံးရဲ့အသက်ကယ်တင်နိုင်ခဲ့တာဟာတသက်မှာတစ်ကြိမ်အလွန်ကံကောင်းတဲ့ဖြစ်ရပ်တစ်ခုဖြစ်ကိုယ်တိုင်ပါဝင်ပြီးရေငုပ်ကယ်ဆယ်ခဲ့တဲ့အမေရိကန်လေတပ်ကယ်ဆယ်ရေးကျွမ်းကျင်သူ Derek Anderson ကအခုလိုပြောပါတယ
် I think the world just needs to know that what was accomplished was
ဒီလိုကယ်ဆယ်ရေးအစီအစဉ်မျိုးတခါမှမဖြစ်ဘူးဆိုတာကမ္ဘာကသိဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်ဒါဟာတသက်မှာတကြိမ်သာကြုံရတဲ့စွမ်းဆောင်မှုကြီးဖြစ်ပါတယ်အခုတွေ့ရတဲ့ရက်လက်အတိုင်းဖြစ်လာတာဟာကျွန်တော်တို့အလွန်ကံကောင်းတယ်လို့ပြောရမှာပါ
အခုလိုခက်ခဲရှုပ်ထွေးလာတဲ့ကယ်ဆယ်ရေးအစီအစဉ်ကိုအောင်မြင်အောင်နိုင်ငံတကာရဲ့ပါဝင်ကူညီမှုကိုလက်ခံပံ့ပိုးပေးခဲ့တဲ့ထိုင်းအစိုးရကိုလည်းချီးကျူးကြောင်းဩစတြေးလျဗဟိုရဲတပ်ဖွဲ့အာရှဆိုင်ရာအကြီးအကဲ Glenn McGowan ကဩစတြေးလျမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောပါတယ
် The complexity scale and risk
ဒီကယ်ဆယ်ရေးအစီအစဉ်ဟာခက်ခဲရှုပ်ထွေးပြီးအတိုင်းအတာအရရောအန္တရာယ်အရပါမကြုံစဘူးဖြစ်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအားလုံးအပါဝင်အစိုးရနဲ့ပြည်သူတွေကြားမှာအတူတကပူးပေါင်းလက်တွဲဆောင်ရွက်တာဟာအောင်မြင်တဲ့ရလဒ်ကိုထွက်ပေါ်စေတယ်ဆိုတာဒီကယ်ဆယ်ရေးအစီအစဉ်ကာလအတွင်းကျွန်တော်တို့မြင်တွေ့ခဲ့ရပါတယ်။နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုထိုင်းအစိုးရကပံ့ပိုးပေးခဲ့တာဟာထိုင်းအာဏာပိုင်တွေရဲ့ဥဆောင်မှုနဲ့ဒီကယ်ဆယ်ရေးအပေါ်အာရုံစူးစိုက်လှုပ်ဆောင်မှုကိုထင်ရှားစေပြီးဒီအတွက်လည်းထိုင်းအစိုးရကိုဩစတြေးလျကချီးကျူးကုန်ပြုပါတယ်
။လှိုင်းကိုယ်ထဲပိတ်မိနေတဲ့ကလေးတွေကိုကယ်ထုတ်နိုင်ရေးအဓိကအရေးပါခဲ့တဲ့ဩစတြေးလျနိုင်ငံကဒေါက်တာရစ်ချတ်ဟယ်ရီအတွက်တော့သူ့အနေနဲ့ကလေးတွေကိုအောင်မြင်အောင်ကယ်ဆယ်နိုင်ခဲ့ပေမဲ့သူ့ရဲ့ဖခင်ဖြစ်သူဟာဩစတြေးလျနိုင်ငံမှာဗုဒ္ဓဘုနေ့နက်နက်ပိုင်းကပဲကွယ်လွန်သွားခဲ့တာပါ။